ကမ္ဘောဒီးယားနိုင်ငံကအိရှင်ဖြစ်လက်ခံကျင်းပတဲ့အာဆီယံကာကွယ်ရေးဝန်ကြီးများအစည်းအဝေးကိုစစ်ကောင်စီကာကွယ်ရေးဝန်ကြီးဗိုလ်ချုပ်ကြီးများထုံးတက်ရောက်ခဲ့ပြီးတော့ကမ္ဘောဒီးယားကာကွယ်ရေးဝန်ကြီးနဲ့လည်းဗုဒ္ဓဟူးနေ့ကတည်ထောင်တွေ့ဆုံခဲ့ပါတယ်။စစ်ကောင်စီကာကွယ်ရေးဝန်ကြီးကိုမဖိတ်ဖို့လူခွေနဲ့ရပ်ဖတ်ဖွဲ့တွေကအာဆီယံကိုတိုက်တွန်းနေတဲ့ကြားကပဲကမ္ဘောဒီးယားကဖိတ်ခေါ်ခဲ့တာပါ။မြန်မာရပ်ဖတ်အဖွဲ့စည်းတွေကတော့ဒေတာတွင်တည်ငြိမ်ရေးကိုလိုလားတယ်လို့ပြောနေတဲ့အာဆီယံရဲ့စစ်ကောင်စီဘောသဘောထားနဲ့ပတ်သက်ပြီးတော့မေးခွန်းတွေထုတ်နေကြပါတယ်။ဒီကြောင့်ရန်ကုန်ကပြေပို့လာတဲ့သတင်းကိုတော့ကိုဇော်ဝင်းနိုင်ကပြောပြပေးမှာဖြစ်ပါတယ်ဗျာ
။ကမ္ဘောဒီးယားနိုင်ငံဖနွမ်ပင်မြို့မှာနေရတာကျင်းပခဲ့တဲ့16ကြိမ်မြောက်အာဆီယံကာကွယ်ရေးဝန်ကြီးများအစည်းအဝေး ADMM ကိုစစ်ကောင်စီကာကွယ်ရေးဝန်ကြီးဗိုလ်ချုပ်ကြီးများထုံးဦးဖိတ်ကြားခံခဲ့ရတာပါ။နိုင်ငံတကာလူခွင့်ရေးဥပဒေတွေကိုချိုးဖောက်နေတဲ့မြန်မာစစ်တပ်ကိုမဖိတ်ဖို့ကန့်ကွက်မှုတွေကြားကပဲလစ်လျူရှုခဲ့တဲ့ကမ္ဘောဒီးယားဝန်ကြီးချုပ်မစ္စတာဟွန်ဆန်ကိုပြည်တွင်းကအရက်ဖက်အဖွဲ့တွေကဝေဖန်လိုက်ကြပါတယ်ဒေသတွင်းမှာဖြစ်နေတဲ့ဖြစ်လာနိုင်တဲ့လုံခြုံရေးစိန်ခေါ်မှုတွေကိုထောက်ပြပြီးအာဆီယံနိုင်ငံအချင်းချင်းကြားမှာပိုပြီးစည်းရုံးဖို့လိုတယ်လို့အာဆီယံကာကွယ်ရေးဝန်ကြီးများအစည်းအဝေးနဲ့ဆက်ဆက်အစည်းအဝေးရဲ့အင်ရှင်ကမ္ဘောဒီးယားကပြောခဲ့တာပါမြန်မာအရက်ဖက်အဖွဲ့အစည်း600ကျော်ကတော့ဒီအစည်းအဝေးမတိုင်ခင်ရပ်ပိုင်းအလို့ကလေးကစစ်ကောင်စီကိုမဖိတ်ကြားဖို့အာဆီယံကိုတိုက်တွန်းခဲ့တာပါဒါပေမဲ့အခုလိုဖိတ်ကြားလိုက်တာကဒေတာရင်းနိုင်ငံတွေအတွက်တော့ချင်းချောက်မှုတစ်ခုဖြစ်လာတယ်လို့ဒီအစည်းအဝေးကိုဥဆောင်ကန့်ကွက်ခဲ့သူတွေကတအူးဖြစ်တဲ့နိုင်ငံရေးတက်ကြွလှုပ်ရှားသူမတ်တင်စာရွှင်လက်ကြီးကပြောပါတယ
်ပြောရမယ်ဆိုရင်ဒီ defense force အချင်းချင်းပေါ့နော်စစ်သားတွေအချင်းချင်းကစစ်သားအချင်းချင်းကိုပြန်ရိုင်းပင်းတဲ့ပုံစံဒီကျမတို့ဒေတာအတွင်းကပြည်သူတွေအတွက်အကြီးကျယ်ဆုံးသောချင်းချောက်မှုဖြစ်ပါတယ်เนาะဟိုဒီပုံစံမျိုးစုံနဲ့တော့မတရားမှုတွေအယားဆွေးမှုတွေကျူးလွန်ထားတဲ့စစ်ဘိုလ်ချုပ်ကောင်းဆောင်တယောက်ကိုအခြားနိုင်ငံเนาะအိန္ဒိယနိုင်ငံတွေဒေသတွင်းနိုင်ငံတွေကစစ်ဘိုလ်ချုပ်တွေကလက်ကမ်းကြိုတယ်ဆိုတာကကျမတို့ဒေသတွင်းကပြည်သူတွေအတွက်ကိုဒါအန္တရာယ်ဖြစ်ပါတယ်
ကမ္ဘာအရေးကိစ္စတွေကြောင့်မြန်မာနိုင်ငံကိုမီဒီယာတွေရဲ့အာရုံစိုက်မှုကရော့ကျသွားပြီးမဲ့ပြည်တွင်းမှာတော့နေတိုင်းနေပါတိုက်ပွဲတွေရှိနေပြီးမိရှုမှုတွေနဲ့အတူအယူအဆမတူတဲ့အဖွဲ့အစည်းတွေကြားမှာအပြန်အလှန်တပ်ဖြတ်မှုတွေကနေရာအနှံ့မှာရှိနေတယ်လို့နိုင်ငံရေးလှုပ်ရှားသူတချို့ကပြောပါတယ်ပဋိပက္ခကြောင့်နေရာစွန့်ခွာသူအများဆုံးရှိနိုင်တဲ့နိုင်ငံတွေထဲမှာမြန်မာနိုင်ငံကပါနေတာပါဒီအခြေအနေကိုမျက်ကွယ်ပြုပြီးစစ်ကောင်စီခန့်ကာကွယ်ရေးဝန်ကြီးကိုအာဆီယံကဖိတ်ကြားခဲ့တာလို့အခုကိစ္စမှာလှုပ်ရှားပါဝင်ခဲ့တဲ့နိုင်ငံရေးတက်ကြွလှုပ်ရှားသူကိုရဲကပြောပါတယ်
နော်ရှင်နယ်လမီချူတပ်ဖြတ်ရိခါတွေအင်ဒီအလုံးမီချူပြည်ရလာအောင်မရင်းလုံးလေးဒီလူတွေနဲ့တစဝဲဟိုဟိုရေရှော့ဖတ်ရှော့တို့အချိုးဖူးပွားတလုံးတွေဟာမျိုးကိုကျွန်တော်တို့ကပြည့်ပြည့်ထုတ်တာဖို့ကျွန်တော်တို့ကအဲ့ဒါကိုလုတ်လုတ်ကိုပါမင်းသို့တော်လည်းအဲ့ဒီပုံမှာကျွန်တော်တို့ကစိတ်ပြအားငယ်ဖို့မရှိဘူးဟိုသူတို့ဘာမှလာကူမှာမဟုတ်တာဟိုတေချာဝါလေးတေချာဝါလေးနော်ကိုယ့်အကူအားလုံးလို့ပါဆိုတော့ကျွန်တော်တို့ဟိုစိတ်ပြမချနိုင်အခုဒီတိုင်းပဲဆက်ပြီးတိုက်ပွဲဝင်
ဗိုလ်ချုပ်ကြီးမြထုံးဦးကိုဖိတ်ခေါ်ဖို့တခြားအာဆီယံ၈နိုင်ငံကလည်းသဘောတူခဲ့ကြတာလို့ကမ္ဘောဒီးယားအစိုးရရဲ့ပြောကြားချက်ကိုကိုးကားပြီးခမာ Times သတင်းစာကရေးပါတယ်။အာဆီယံလိုပဲဘင်္ဂလားပင်လယ်အော်ဒေသကန္ဓာဇုံနည်းပညာနဲ့စီးပွားရေးပူးပေါင်းဆောင်ရွက်မှုအဖွဲ့ BIMSTEC ရဲ့ဦးဆောင်နိုင်ငံအိန္ဒိယကလည်းစစ်ကောင်စီကိုအစဉ်တစိုက်အသိအမှတ်ပြုနေတဲ့နိုင်ငံဖြစ်တယ်လို့နိုင်ငံရေးလှုပ်ရှားသူတွေကပြောပါတယ်။မြန်မာနိုင်ငံအတွက်အိန္ဒိယပြည်သူတွေကယက်တီပေးဖို့မြန်မာစစ်တပ်ကိုအိန္ဒိယအစိုးရကတရားဝင်မှုမပေးဖို့နဲ့လက်နက်မထောက်ပံ့ဖို့စစ်တပ်ကိုစီးပွားရေးပိတ်ဆို့ဖို့ထွက်ပြေးလာတဲ့မြန်မာဒုက္ခသည်တွေကိုအကူအညီပေးဖို့စတဲ့အချက်၄ချက်ကိုအိန္ဒိယ for မြန်မာအဖွဲ့ကတောင်းဆိုထားပြီးပူးပေါင်းတဲ့အဖွဲ့တွေရဲ့အားနဲ့လာမယ့်ဇူလိုင်လမှာအိန္ဒိယနိုင်ငံရေးနဲ့အရက်ဖက်အဖွဲ့1000ကျော်ကိုစာပေးပို့သွားမယ်လို့ပြောပါတယ်။အာဆီယံနိုင်ငံတွေအချင်းချင်းကြားမှာကာကွယ်ရေးပစ္စည်းထုတ်လုပ်ရေးနဲ့အကျိုးတူပူးပေါင်းမှုတွေနဲ့ပတ်သက်ပြီးအပြန်အလှန်ပံ့ပိုးပေးနေတာကိုလည်းJustice for မြန်မာအဖွဲ့ကထောက်ပြဝေဖန်ထားပါတယ်။အကြမ်းဖက်တာတွေလုပ်နေတဲ့မြန်မာစစ်တပ်ကိုအာဆီယံရဲ့မိတ်ဆွေအဖြစ်ကဖယ်ရှားပေးဖို့လဲဒီအဖွဲ့ကတောင်းဆိုထားတာပါ။လက်ရှိအခြေအနေကအမျိုးသားညီညွတ်ရေးအစိုးရ NUG ကိုအာဆီယံကတရားဝင်အသိအမှတ်ပြုရမှာဖြစ်ပြီးအခုလို16ကြိမ်မြောက် ADMM အစည်းအဝေးမှာဗိုလ်ချုပ်ကြီးမြထုံးဦးရှိနေကြတာဟာတုံ့လောက်စရာဖြစ်တယ်လို့သူတို့ရဲ့ထုတ်ပြန်ချက်မှာရေးသားထားပါတယ်။အမေရိကန်အပါအဝင် NATO အဖွဲ့ဝင်နိုင်ငံတွေကသူတို့ရဲ့မြန်မာနိုင်ငံဆိုင်ရာတန်ယုံ Facebook စာမျက်နှာတွေမှာ profile ပုံတွေကိုမနေ့ကဗုဒ္ဓဟူးနေ့ကအနဲ့ရောင်ပြောင်းလိုက်ကြပါတယ်။2022ခုနှစ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းခြင်းကစလို့တည်ဆုံးခဲ့တဲ့အရသားတွေအတွက်ဝန်းနေတဲ့အထိတ်အမှတ်နဲ့အခုလိုအနဲ့ရောင်ပုံတွေပြောင်းထားတာလို့သူတို့ရဲ့ထုတ်ပြန်ချက်မှာရေးသားထားပါတယ်ခင်ဗျာ။